အမေရိကန်နဲ့အာဖရိကမိတ်ဖက်ဆက်ဆံရေးခေတ္တတရက်ကိုထူထောင်မှုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကအင်္ဂါနေ့ကကတိကဝတ်ပြုပြောကြားလိုက်ပါတယ်။အမျိုးသမီးများလုံခြုံရေးခွင့်ရှိရေး Digital စီးပွားရေးနဲ့ဒီမိုကရေစီရေးတွေကိုအမေရိကန်ကထောက်ခံမှဖြစ်ကြောင်းဒုတိယသမ္မတဟဲရစ်ကဂါနာလူငယ်8000ကျော်ကိုပြောကြားလိုက်တာပါ။အာဖရိကပေါ်အမေရိကန်ရဲ့စိတ်ဝင်စားမှုနဲ့အကျိုးစီးပွားကတရုတ်ရဲ့ရှင်ပြန်ရေးထက်အများကြီးပိုပါကြောင်းတနင်္လာနေ့ကဂါနာသမ္မတအကူဖိုအဒိုနဲ့အတူပြောကြားရမှာဒုတိယသမ္မတကပြောကြားခဲ့ပါတယ်။ဂါနာတန်ဇေးနီးယားနဲ့ဇမ်ဘီယာသုံးနိုင်ငံခရီးစဉ်ဟာအနာဂတ်ကိုရှေ့ရှုတဲ့ခရီးစဉ်ဖြစ်ပြီးအနောက်အာဖရိကဒေသတွေအမေရိကန်ကဒေါ်လာ139သန်းကူညီမယ်လို့ဒုတိယသမ္မတကတနင်္လာနေ့ကပြောပါတယ်ဒီကူညီအများစုကိုဆဟဲဒေတာဥရောပကာကွယ်ပဋိပက္ခကာကွယ်ရေးအတွက်အသုံးပြုမှာပါတနင်္လာနေ့မှာပဲဂါနာသမ္မတနန္ဒာအကူဖိုအဒိုနဲ့တွေ့တဲ့အချိန်မှာလူခွင့်ရေးကိစ္စကိုမစ်ဟဲရစ်ကဆွေးနွေးခဲ့တယ်လို့ပြောပါတယ်သူသွားနေတဲ့အာဖရိကသုံးနိုင်ငံမှာလိန်တမှုကွဲနေထိုင်တာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားကြတာပါ Miss Kamala Harris ကပင်လယ်အနီးကဂါနာနိုင်ငံရဲ့မူရာကျဲလွတ်လပ်ရေးအထိတ်မှမဟုတ်ဘူးကိုလည်းတွားရောက်ခဲ့တဲ့ပထမဦးဆုံးအမေရိကန်ဒုတိယလူမဲသမ္မတလည်းဖြစ်ပါတယ်ရှေးခါတုန်းကမသက်မရှင်းလေကြီးတွေပေါ်မှာကျွန်းတွေကိုအပြည့်အသိတင်ပြီးအမေရိကကိုပို့ခဲ့တဲ့ Cape Coast Castle နေရာကိုလည်း Miss Harris ကအင်္ဂါနေ့မှာတွားရောက်ခဲ့ပါသေးတယ်